ပြည်ထောင်စုညဉ့်ညဲ့ဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုသမ္မတတေဒေါက်တာဆိုင်းမောင်ခန့်နဲ့ဒီပထမဦးဆုံးတွေ့ဆုံခဲ့ကြချိန်မှာတပြည်လုံးအတိုင်းအတာနဲ့ပြည့်ခတ်ရစေရေးတိုင်းရင်းသားအဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကျင်းပနိုင်ရင်းနဲ့ပြည်ရင်းညဉ့်ညဲ့ဖော်ဆောင်ရေးလုပ်ငန်းတွေကိုအဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းဦးဆောင်တက်ရောက်ခဲ့တဲ့ KNU ကရင်မျိုးသားစည်းရုံးကပြောလိုက်ပါတယ်ဒီကနေ့မနေ့နေပြည်တော်မှာဒေါက်တာဆိုင်းမောင်ခန့်နဲ့ KNU တို့တွေ့ဆုံခဲ့ကြပြီးပထမဦးဆုံးအကြိမ်ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးပြည့်ခဲ့ကြတာပါအသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်အရက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်ပြည်တွင်းညီညာရေးတည်ဆောက်နိုင်ရေးအတွက်တတိုင်းမြေလုံးတိုင်းဒါနဲ့အပြည့်အခက်ရက်စဲနိုင်ရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးနေကြတဲ့အထက်ဒီကနေ့တော့နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဒုသမ္မတတက်စိုက်မောက်ခန့်ဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့ KNU ကရင်အမျိုးသားအစည်းအရုံးနောက် RCSS ချမ်းပြည်ပြည်နယ်ထူထောင်ရေးအဖွဲ့အပါအဝင်တိုင်းရင်းသားပညာရှင်တွေပထမဦးဆုံးအကြိမ်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်သူဒုသမ္မတတက်စိုက်မောက်ခန့်ကိုတိုင်းရင်းသားတွေဘက်ကအစ်မနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအသီးသီးရဲ့သဘောထားအမြင်တွေကိုတင်ပြနိုင်ခဲ့တယ်လို့ကရင်မျိုးသားအစည်းအရုံးအထွေထွေအတွင်းရေးမှူးဖရိုစောကွယ်ထူးရဲ့ကိုရီးအရာရှိစောတာမူလာက VOA မြန်မာပိုင်းကိုပြောပါတယ်
။ဆယ်နှစ်ကြီးလောက်မှတွေ့တဲ့ညီထားဝန်ကြီးဌာနရဲ့ခမမှာကျွန်တော်တွေ့ခဲ့တာဖြစ်တယ်။ပါဝင်တာကကျွန်တော်တို့ဘက်က KNU မြို့သားစီယုံနောက်ပြီးတော့ RCSS တိုင်းရင်းသားရဲ့ပညာရှင်ပါကြပြီးတော့မြန်မာအစိုးရဘက်ကတော့ပြောက်သမရဆိုင်မောက်ခံဦးဆောင်တဲ့ငင်းချင်းရေးဖော်ဆောင်ရေးကော်မတီဖွဲ့နဲ့ပါခင်ဗျာတွေ့တာလေပြောတဲ့အကြောင်းအရာတွေကကျွန်တော်တို့ KNU ကငင်းချင်းရေးဖြစ်စဉ်အပေါ်မှာထားရှိတဲ့ကျွန်တော်တို့ဘက်ကအမြင်နောက် KNU ရဲ့ဘောမူဘောသားဝါရမယ်ငင်းချမ်းရေးဖြစ်စဉ်မှာဘယ်အကြောင်းအရာများဆက်ကောင်းအောင်လုပ်ဖို့တွေဘယ်လိုများအကြောင်းအရာများလုပ်ဖို့လိုသေးလဲဆိုတာကိုပြောပြကြပါလိမ့်ခင်ဗျာကျွန်တော်ကတင်ပြတာပေါ့နော်ငင်းချမ်းရေးကိုတက်လမ်းမဲ့အဆင့်တစ်ဆင့်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်အောင်လုပ်ပေးဖို့ဆိုတော့လေကျွန်တော်တို့အလေးနဲ့ထားပြောခဲ့ပါတယ်ခင်ဗျာ
အမှန်တကယ်ပြည်တွင်းငင်းချမ်းရေးဖော်ဆောင်နိုင်မှုအရေးမြမပြည်ဒေသအသီးသီးမှာအပြည့်အခက်ရက်စဲနိုင်မှုကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အထက်အဓိကပြဿနာဖြစ်နေတဲ့နှစ်ဖက်တက်တီလိုက်နာရမယ့်ကျင့်ဝတ်တွေ၊နယ်မြေသတ်မှတ်ရေးတွေကိုလည်းပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌဒုသမ္မတတက်စိုက်မောက်ခန့်ကိုတင်ပြခဲ့တယ်လို့ကိုရီးအရာရှိစောတာမူလာကပြောပါတယ်
ကျွန်တော်တို့ငင်းချမ်းရေးအခုဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့လုပ်တဲ့ပထမအမှားကိုပဲကကျွန်တော်တို့တစ်နှစ်ကျော်တဲ့အချိန်မှာတိတိကျကျတိုးတက်မှုတွေရောရခဲ့တဲ့ပိုင်းရပါမယ်။ခြေနှက်လောက်ရတယ်ကျွန်တော်တို့ခြေနှက်လောက်ရတယ်ပြောတဲ့အချိန်မှာထိုင်မာတဲ့အဖြစ်ခက်စေဖို့အဆင့်ကိုရောက်ဖို့ကအများကြီးလိုနေတယ်။ဥပမာကျွန်တော်တို့ရဲ့ KNU နဲ့ဒီမှာဆိုရတဲ့မှာပြောထားတယ်ဖြစ်ခက်စေခိုင်မာဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ပြောတယ်နှစ်ဖက်ကများလိုက်နာမယ်ကျုံ့စည်းကမ်းများဆိုတဲ့ကိစ္စတွေမှာခြေချင်းလေးလေးဆွေးနွေးပြီးတော့သဘောတူညီကြရပြီးတော့နှစ်ဖက်အဖွဲ့ဆိုင်ရာလူများကလည်းလမ်းမရေးထိုးဖို့လိုနေတဲ့အဆင့်ရှိနေသေးပါတယ်။ဒါပေမဲ့အခုလိုမျိုးတွေ့ဆုံမှုဆိုတာကနီးမှန်လမ်းမှန်ကိစ္စတစ်ခုဖြစ်တယ်။ဘလို့ဖြစ်တယ်ဆိုလို့ရှိရင်ဒီလိုဖော်ဆောင်ရေးအဖွဲ့မှာဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ MPC ရဲ့အပါအဝင်ကကျွန်တော်တို့ရန်လျားမှာပါဝင်တဲ့ကော်မတီအဖွဲ့နဲ့တွေ့ဆုံမှုဆိုတာကတခါမှမရှိခဲ့ဘူးခင်ဗျာ။အဲ့ဒီတော့ဒီရန်လျားမှာပါဝင်တဲ့ကော်မတီတရက်လုံးနဲ့ကျွန်တော်တို့တွေ့ဆုံခြင်းကအင်မတန်အထိပ္ပယ်ရှိပြီးတော့ငင်းငယ်ဖြစ်စင်ပါလေဖြစ်ပေါ်တိုးတက်မှုကိုသိတာသင်ရှားတဲ့အမှန်တရားတစ်ခုဖြစ်ပါတယ်အဲ့ဒါကြောင့်ဒီနေ့မှာနေပြည်တော်မှာသွားရောက်ပြောတဲ့အပေါ်မှာဒါကအင်မတန်ယုံကြည်တဲ့သိစရာဖြစ်ပါတယ်ဆိုတော့ကျွန်တော်ပြောချင်တယ်ဒီပေါ်ကနေပြီးတော့ဆက်လက်တွေ့ဆုံပြီးတော့တာဝန်ရှိသူများအားလုံးဆက်လက်တွေ့ဆုံပြီးတော့ရှေ့မှာလမ်းတွေကပိုပွင့်လာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
နောက်တတိုင်းမီလုံးအတိုင်းတာနဲ့အပြစ်ခက်ရက်စဲရေးမငိမ့်ညံ့နိုင်သေးတဲ့ဒေတာရင်းကလက်နက်ကင်ပြိပခါတွေကိုနိုင်ငံရေးအရာတွေ့ဆုံဆွေးနွေးတဲ့နီးလန်းနေနဲ့အဖြေရှာဖို့နဲ့မြန်မာနိုင်ငံတွင်းညီနောင်တိုင်းရင်းသားပါတီတွေဦးဆောင်တဲ့တိုင်းရင်းသားလူမျိုးစုပေါင်းစုံပါဝင်တဲ့တိုင်းရင်းသားညီလာခံကျင်းပနိုင်ရေးအပါအဝင်ဒေတာရင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေကိုဆွေးနွေးဖြစ်ခဲ့ကြတယ်လို့စောတာမူလာကဆိုပါတယ် ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဥက္ကဋ္ဌနဲ့တိုင်းရင်းသားအဖွဲ့အစည်းတွေတွေ့ဆုံတဲ့ပွဲကိုအခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပီးယားလည်းတက်ရောက်ခဲ့ပါတယ်။အခုဆိုရင်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုတိုင်းရင်းသားအဖွဲ့အစည်းတွေနဲ့သမ္မတဦးသိန်းစိန်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွေ့ဆုံခဲ့ကြပြီးဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးတွေဦးဆောင်ပါဝင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြိမ်ကြိမ်တွေ့ဆုံခဲ့ကြတဲ့အထက်သဘောတူညီချက်တွေချမှတ်နိုင်ခဲ့ကြတာရှိသလိုမကြေလည်နိုင်သေးတဲ့နှစ်ဖက်တပ်တွေအပြည့်ခက်ရစဲရေးနည်းမြေတတ်မှတ်နိုင်ရေးနှစ်ဖက်ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးနဲ့ technical team လို့ခေါ်တဲ့ဤပညာအထောက်အကူအဖွဲ့တွေဆေးလွေးကိစ္စတွေကိုလည်းညှိနှိုင်းဆွေးနွေးနေကြဆဲဖြစ်ပြီးတော့နောက်ထပ်ငြိမ်းချမ်းရေးတွေ့ဆုံမှုတွေလှုပ်ဆောင်ဖို့ကိုလည်းစီစဉ်နေကြတယ်လို့သိရပါပါတယ်ရှင်။